2005 ခုနှစ်တုန်းကရှမ်းပြည်အတိုင်းအမြန်ကန်ကောင်စီဖွဲ့ဖို့ကြိုးစားတဲ့ကိစ္စကြောင့်ဖမ်းဆီးခံရပြီးတော့ထောင်ဒဏ်169ချခံထားရတဲ့ရှမ်းကောင်းဆောင်ဗိုလ်ချုပ်စီထင်ကိုအခုအာဏာပိုင်တွေကခန်းတီထောင်ကနေမန္တလေးထောင်ကိုပြောင်းလိုက်ပါတယ်။စစ်အစိုးရနဲ့ဒီထောင်169ချခံထားရတဲ့ရှမ်းကောင်းဆောင်ဗိုလ်ချုပ်စီထင်အပါအဝင် ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်SNLD ရဲ့ဥက္ကဋ္ဌဦးခွန်ထူးဦးနဲ့တခြားရှမ်းကောင်းဆောင်တချို့ကိုအတိုင်ပင်ခံကောင်စီဖွဲ့မဲ့ကိစ္စနဲ့ပတ်သက်ပြီးတော့စစ်အစိုးရကနှစ်ရှည်ထောင်ဒဏ်တွေချကာနယ်စွန်နယ်ပြားကထောင်တွေမှာအကျဉ်းချထားတာဖြစ်ပါတယ်။အခုလိုရာသီဥတုဆိုးွားတဲ့ခန်းတီထောင်ကနေပြီးတော့ဗိုလ်ချုပ်စီထင်ကိုမန္တလေးထောင်ကိုပါကြောင်အာဏာပိုင်တွေကပြောင်းလို ထဥက္ကဋ္ဌအပါအဝင်ရှမ်းကောင်းဆောင်တွင်နေအတူရှမ်းပြည်အတိုင်းပင်ခံကောင်စီဖွဲ့စည်းဖို့စ조사ခဲ့တဲ့နောက်မှာနိုင်ငံတော်ပုံကံမှုအပါအဝင်အခြားပုံပါတွေနဲ့ဆွဲဆိုခံရပြီးထောင်တန်106နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။ဒီလိုနှိမ့်ရှင်ထောင်တန်ချမှတ်ခံခဲ့ရပြီးတဲ့နောက်ဗိုလ်ချုပ်စေထင်ကိုမိသားစုတွေနဲ့ဝေးလံတဲ့ခန်းတီထောင်မှာချုပ်နှောင်ထားခဲ့ပါတယ်။အခုခါမှာတော့သူ့ကိုမန်လေးထောင်ကိုပြောင်းရွှေ့လာပြီလို့သူမိသားစုနဲ့နီးစပ်တဲ့ SNLD ပါတီကဦးဆိုင်လိတ်ကပြောပါတယ်
။ဗိုလ်ချုပ်စေထင်ထောင်ပြောင်းတယ်လို့ကျွန်တော်လည်းကြားတယ်။31ရက်နေ့မှာဟိုခန်းတီထောင်ကနေမုံရွာကိုပို့လိုက်တယ်မုံရွာမှာတ냐အိတ်ပြီးတော့ဒီနေ့မနေ့မန်းလေးကိုရောက်တယ်ပြင်ရရှိတယ်ခင်ဗျာ
အသက်84နှစ်အရွယ်ရှိပြီဖြစ်တဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်းရဲ့နာယကဗိုလ်ချုပ်စေတင်ဟာမျက်စိယောဂအပြင်သွေးတို့ယောဂလည်းခံစားနေရပါတယ်သူရဲ့လက်ရှိကျန်းမာရေးအခြေအနေကိုတော့ဦးဆိုင်လိတ်ကအခုလိုပြောပါတယ
်အဲဗိုလ်ချုပ်စေတင်ကပြီးခဲ့တဲ့လထဲမှာလိုင်လာတဲ့လာခံတိုင်းမှာပေါ့ချော်လဲတယ်တက်စ်လွဲသွားတယ်ပြီးတော့သူမိသားစုနဲ့ပြီးတော့သက်ဆိုင်ရာတို့ SSC တက်ဖို့ရနေပြီးတော့မှသူ့ရဲ့မျက်စိအတင်းတိမ်ကိုဖယ်ပေးဖို့ကိုစတင်ထားတာရှိတယ်လေအဲကြောင့်မို့လို့ဒီလက်ကိစ္စကိုကုသပေးဖို့နဲ့မျက်စိအတင်းတိမ်ကိုဖယ်ပေးဖို့များမန်းလေးကိုပို့လိုက်တာလားထောင်ပြောင်းလိုက်တာလားဒါတော့မသေးကြဘူးပေါ့နော်တကယ်လို့အဲ့လိုဖြစ်တယ်ဆိုရင်တော့ဝန်လာစရာပေါ့သူ့မျက်စိအတင်းတိမ်ကလည်းတော်တော်ဆိုးဝါးနေတယ်ဒီအဲ့ဆက်ထားရင်ဟိုမျက်စိလုံးဝမမြင်တဲ့အနေအထားမျိုးရောက်သွားနိုင်တယ်လေ
ကျန်းတန်တော်စင်သတင်းဌာနကအက်ဒီတာဦးစိန်ကြည်ကတော့ဗိုလ်ချုပ်စေထင်ကိုမန်းလေးထောင်ကနေစစ်တွေထောက်ကိုပြောင်းမယ်လို့လည်းကြားသိရကြောင်းပြောပါတယ်
။အဲဒီနောက်ဆုံးကြားရတော့အစကတော့မန်းလေးထောင်မှာပြောင်းလာပြီလားထားမလို့လို့ဖြစ်နေတဲ့အခုအဲနောက်ထပ်ကြားရတာကစစ်တွေထောင်ကိုဆက်တော့မလို့လို့ပြန်ကြားနေရတယ်။အဲ့ဒါသူ့မိသားစုအတွက်ပို့ပြီးတော့စွင့်ကြအတိတ်တစ်ခုပြန်ပေါ်လာတော့ဗျာ။
လွန်ခဲ့တဲ့ AB လအတွင်းကအပြည့်ရဲ့ SSA မြောက်ပိုင်းကပြည်သူ့စစ်အသွင်ပြောင်းဖို့အတွက်မြန်မာစစ်စိုးရနဲ့ဆွေးနွေးစဉ်မှာဗိုလ်ချုပ်စစ်ထင်ကိုလွှတ်ပေးနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာ SSA မြောက်ပိုင်းဘက်ကတပ်မဟာ3တပ်မဟာ9နဲ့ဗိုလ်ဌာနချုပ်ကပြည်သူ့စစ်အသွင်ပြောင်းဖို့အတွက်သဘောတူညီခဲ့ပေမဲ့ဗိုလ်ချုပ်ပန်ဖောက်ဦးဆောင်တဲ့တပ်မဟာ1ကလက်မခံခဲ့ပါဘူး။ဒါကြောင့်ဗိုလ်ချုပ်စစ်ထင်ကိုစစ်တွေထောင်ကိုပြောင်းရွှေ့မယ်ဆိုရင်ပြည်သူ့စစ်ဖွဲ့စည်းဖို့လက်ခံထားတဲ့ SSA မြောက်ပိုင်းအဖွဲ့တွေနဲ့မြန်မာစစ်စိုးရကြားမှာတင်းမာမှုတွေဖြစ်လာနိုင်တယ်လို့ဦးစိန်ကြည်ကသုံးသပ်ပါတယ်
။ဘူချိုလွယ်မောင်းတို့ဘူချိုကိုင်ဖာတို့ကတို့ဒီလက်ရှိအဖြစ်တင်ကြောင်းသဘောတူထားတာကိုတို့ရဲ့နိုင်ငံကြီးပြန်လွတ်လာလိမ့်မလားဆိုတဲ့မျှော်လင့်ချက်နဲ့ပေါ့။တကယ်လို့မလွတ်တဲ့အပြင်အဝေးကနေအနေနဲ့တခြားအဝေးနောက်ထပ်ကနေအဖို့လိုက်မယ်ဆိုရင်တော့တို့ရဲ့ပုံစံတို့ရဲ့အနေထားတမျိုးဖြစ်သွားနိုင်တယ်လို့တော့မျှော်လင့်ရတော့ဘာလို့လဲဆိုတော့ဘူချိုပန်ဖာအတွက်တမခွန်တမသုံးနဲ့ဘူထန်ကသူ့ကိုပြောကြဖို့ဖြစ်လာမှာပေါ့ဒါလို့နေတော့ခင်ဗျားတို့မျောလင့်ထားတဲ့အတိုင်းကျုပ်တို့မပြောဘူးလားငါဖားကပြောတဲ့မျိုးအလုပ်တမျိုးသူတို့မျောလင့်ချက်ပြီးတာအတိုင်းယူလို့မရအောင်ဆိုတာအခုတက်တယ်ပြပြီမလားဆိုတာတက်မှာတဲ့အတွက်ပြောကြဖြစ်လာမှာပေါ့
ဗိုလ်ချုပ်စေထင်နဲ့အတူထောင်တန်နှစ်ရှည်ချမှတ်ခံရတဲ့အခြားရှမ်းကောင်းဆောင်တွေကတော့ရှမ်းတိုင်းသားဒီမိုကရေစီဖွဲ့ချုပ် SNLD ဥက္ကဋ္ဌဦးခွန်ထွန်းဦးနဲ့အတွေ့အမှုဦးဆိုင်ညွန့်လွင်အပါဝင်9ယောက်ဖြစ်ပါတယ်SNLD ဥက္ကဋ္ဌဦးခွန်ထွန်းဦးကတော့ပူတာဟိုထောင်မှာထောင်တန်93နှစ်ကြာခံနေရပြီးစီးကျိတ်ရောင်ယောဂခံစားနေရသလိုမြင်းကြံထောင်မှာထောင်တန်89နှစ်ကြာခံနေရတဲ့ဦးဆိုင်မျိုးဝင်းကတော့နှလုံးယောဂဆူဆူဝါးဝါးခံစားနေရပါတယ်။ရှမ်းပြည်မျိုးဆက်တဲ့ကျောင်းသားလူငယ်အဖွဲ့ကဦးမြင့်တန်းကတော့2006ခုနှစ်ကတန်ရဲထောင်မှာနှလုံးယောဂနဲ့ကွယ်လွန်ခဲ့ပါတယ်။